နိုင်ငံကုန်ရေးပထမအဆင့်ရရှိခဲ့သူဝါရင့်နိုင်ငံရေးသမားကြီးတခင်သိန်းဖေဟာအခုလ19ရက်နေ့ညပိုင်းကရန်ကုန်မြို့မရန်ကုန်မြို့နယ်ကသူ့ရဲ့နေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။တခင်သိန်းဖေရဲ့ရုပ်အလောင်းကိုရန်ကုန်မြို့ရေဝေးတုတ်တံမှာဒီနေ့ကူးသွင်းတချို့ခဲ့ပါတယ်။အဲဒီအတုပအခမ်းအနားကိုနိုင်ငံရေးလှုပ်ဖော်ကင်ဘတ်အဟောင်းတွေဖြစ်တဲ့ NND နိုင်ငံကသူရဦးတင်ဦးတခင်ချန်ထွန်းတခင်ဖေတန်းတို့အပြင် NND ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေ88မျိုးဆက်ငင်းချင်းရင်းနဲ့ပွင်လင်းလူအဖွဲ့အစည်းကခေါင်းဆောင်တွေတက်ရောက်ကာရဝပြုခဲ့ကြပါတယ်။တခင်သိန်းဖေကိုလွန်ခဲ့တဲ့1916ခုနှစ်ဇွန်လ9ရက်နေ့ကအေယာဝတီတိုင်းမြောင်းမြခရိုင်ဝါခဲမမြို့မှာမွေးဖွားခဲ့ပြီးမွေးချင်း9ဦးရှိပါတယ်။တခင်သိန်းဖေကွယ်လွန်ချိန်မှာအသက်102နှစ်ရှိနေပြီဖြစ်ပါတယ်။တခင်သိန်းဖေဟာအင်္ဂလိပ်ကိုလိုနီအစိုးရလက်ထက်အထက်တန်းကျောင်းသားဘဝတုန်းကကျောင်းသားတပိတ်ပွဲမှာဦးဆောင်မှုနဲ့1934ခုနှစ်မှာကျောင်းထုတ်ခံခဲ့ရပါတယ်။သူဟာဝါခဲမာမျိုးနယ်နဲ့မြောင်းမြခရိုင်ဒုဗမာအစည်းအရုံးအတွင်ရေးမှူးနောက်ပိုင်းမှာဗမာနိုင်ငံလုံးဆိုင်ရာဒုဗမာအစည်းအရုံးအလုံးမှုဆောင်အထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။တခင်သိန်းဖေဟာနယ်ချက်ဆန့်ကျင်ရေးနဲ့အမျိုးသားလွတ်လပ်ရေးတိုက်ပွဲတွေမှာပါဝင်ခဲ့တယ်လို့သူ့ရဲ့တူတော်ဆက်သူဝါခဲမာအသင်းဥက္ကဋ္ဌဦးတန်းထေးကပြောပါတယ်
။ငငယ်တဲ့ငငယ်လှုပ်ရှားပါလား။အဲ့နောက်ပိုင်းမှာသူကဒုဗမာအစည်းအရုံးဌာနချုပ်နဲ့ဆက်သွယ်ရှိပြီးတော့ဒုဗမာအစည်းအရုံးဌာနချုပ်မှာကိုကျော်အောင်ဆန်းတို့နောက်တခါတခင်များတို့နောက်တခြားနိုင်ငံရေးကောင်းဆောင်ကြီးများနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံရေးဥဆောင်မှုအခမ်းအနားမှာပါဝင်လှူရှားခဲ့တာဖြစ်ပါတယ်။အဲဒီမှာလဲသူကတခင်သိန်းဖေအနေနဲ့ပထမနေချက်ဆန့်ကျင်ရေးနောက်ဖက်စစ်တော်လှန်ရေးအဲ့ဒါတွေမှာနိုင်ငံရေးအပြင်စီးရေးမှာပါဝင်ပြီးတော့သူကဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဝါခမမျိုးတင်မကပဲနဲ့အေရတိုင်းဒရိုင်းလုံးရဲ့သူကဒီနိုင်ငံရေးတောင်ကအနေနဲ့သူကတောင်ဝထဆောင်ခဲ့တာဖြစ်ပါလား
ရှစ်လေးလုံးအရေးတော်ပုံမှာနိုင်ငံရေးလောကထဲကိုပြန်လည်ဝင်ရောက်လာပြီးအမျိုးသားယဉ်ကြားစေရေးဒီမိုကရေစီအရေးနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးကိစ္စတွေကိုသူမကွယ်လွန်ခင်အချိန်အထိဆောင်ရွက်ခဲ့တာဖြစ်ပါတယ်တခင်သိန်းဖေဟာစစ်အစိုးရလက်ထက်ကဖွဲ့စည်းခဲ့တဲ့ဝါရင့်နိုင်ငံရေးသမားကြီးများအဖွဲ့မှဦးဆောင်ပါဝင်ခဲ့ပြီးဒေါန်ဆန်းစုကြည်နေအိမ်အကျယ်ချုပ်ကလွတ်မြောက်ရေးဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့ဒေါန်ဆန်းစုကြည်ကိုတွေ့ဆုံပြီးအမျိုးသားယဉ်ကြားစစ်ရေးကိုတည်ဆောက်ဖို့တောင်းဆိုခဲ့သူလည်းဖြစ်ပါတယ်။တခင်သိန်းဖေရဲ့ဒုတိယသားကြီးဖြစ်သူဦးကျော်သိန်းကတခင်သိန်းဖေရဲ့နိုင်ငံရေးမူဝါဒကတော့အမျိုးသားယဉ်ကြားစစ်ရေးဖြစ်တယ်လို့ပြောပါတယ်
။ကိုယ်နဲ့ father ကြီးကတော့အဓိကတော့အမျိုးသားညီညွတ်ရေးဘာကြီးကြီးတော့သူကအဓိကထားတယ်။အဲဒါကြောင့်မို့ဘယ်ကိစ္စမှမဟုတ်ဘူး။အဲဒီကိုနေကိုအမေဆုတို့နဲ့ရောဒီဆိုကဟိုနေအရင်တော့ဆိုကျွန်တော်တို့နားဖအဆူပါပေါ့။အမြင်နဲ့ရှင်ညာစီကိုအမြင်နဲ့သူကတော့အဲ့ဒါအစိုးရပြုတ်ရလဲထောက်လာထောက်ကန်နေအဲ့ဒါ drive အဲ့ဒါကိုလည်းသူစူးစားခဲ့တယ်ပေါ့
လွန်ခဲ့တဲ့1948ခုနှစ်ကဗိုလ်ချုပ်အောင်ဆန်းဦးဆောင်ပြုတ်လုခဲ့တဲ့ပထမအကြိမ်ပင်လုံညီလာခံလို့အမျိုးသားယဉ်ကြားစစ်ရေးအတွက်ဒုတိယအကြိမ်ပင်လုံညီလာခံကိုတမိဖြစ်သူဒေါန်ဆန်းစုကြည်လက်ထက်မှာဆက်လက်လှုပ်ဆောင်မှုတခင်သိန်းဖေကဦးဆောင်တိုက်တွန်းခဲ့တာဖြစ်ပါတယ်တခင်သိန်းဖေဟာသူမသိခင်မှာမြန်မာနိုင်ငံမှာဒီမိုကရေစီရတာမြင်သွားခြင်းနဲ့ဒီမိုကရေစီရပြီးမှသာတည်ခြင်းနဲ့လို့အမြင်နှုတ်ကတဖွာဖွာပြောနေသူဖြစ်တယ်လို့မိသားစုဝင်တွေကပြောပြပါတယ်ရှင်